ဖိုင်စဘေးကြားကောင်းစာအပူပါကအယ်ဘတ်တက်ဒီကိုအမေရိကန်ထူတက်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့စဉ်မှာရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။အယ်ဘတ်တက်ဒီတိဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးတောင်းရအကြပုတ်ထုံးနေတော့ကအဝေးချင်းဒရုန်းရင်သုံးပြီးတော့အပေါ်စီးကနေညပေးရိုက်ထားတဲ့အဖြူအမဲဗီဒီယိုပုံ၅ခုကိုထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာအယ်ဘတ်တက်ဒီပုန်းခိုနေတဲ့ပရဝနာအမေရိကန်ထူတက်တွေရဟယင်နဲ့ချင်းကပ်သွားစဉ်ပြန်လည်ပြစ်ခတ်တဲ့အရင်မဲတွေလိုမြင်ရတဲ့စစ်သေးကြတွေကိုရဟယင်တွေဘောကနေပြစ်ခတ်ဖောက်ခွဲနှိမ့်နှင်းကြတာမြင်ရပါတယ်။အမေရိကန်ရဟယင်တွေဘောကနေအဲ့ဒီနေရာကိုအတိအကျပြစ်မှတ်ထားပြီးဖောက်ခွဲဖျက်ဆီးခဲ့တဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဖျက်ဆီးလိုက်တဲ့နေရာကအခုဆိုရင်ချင်းတွေချိုင်းတွေနဲ့ကားပတ်ကင်နေရာရှိလို့ဖြစ်သွားပြီလို့အရှိလေပိုင်းဒေသဆိုင်ရာ Central Government ကိုယ်ကျေးဌာနရဲ့တာဝန်ကြီးဗိုလ်ချုပ်ကြီးကဲနက်မဂန်စီကပြောကြားခဲ့ပါတယ်။ဒီစစ်စစ်ရေးကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးကအသေးစိတ်အစီအစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်။ထုတ်ပြန်တဲ့ဗီဒီယိုတွေဓာတ်ပုံတွေထဲမှာအယ်ဘတ်ဂက်ဒီနောက်ဆုံးဘလို့တည်ဆုံးခဲ့တယ်ဆိုတာကိုတော့ပြမထားပါဘူး။စစ်သွေးကြွခေါင်းဆောင်ကအော်ဟစ်ငိုယိုထွက်ပြေးခဲ့တယ်လို့တမရထောင်းကပြောထားပြီးနဲ့ဗိုလ်ချုပ်ကြီးမက်ကန်ဂျီကတော့သူတို့အနေနဲ့ပြောနိုင်တာကအယ်ဘတ်ဂက်ဒီဟာကလေးငယ်လေးနှစ်ယောက်နဲ့အတူမြေအောက်တွင်းတစ်ခုထဲကိုဝင်သွားပြီးအသေးကဖောက်ခွဲခဲ့ကြောင်းနဲ့သူမသေးခင်မှာအမေရိကန်ထူတက်ဖော်ဝင်တဲ့အပေါ်ပြန်လည်ပြစ်ခတ်ကောင်းပြစ်ခတ်နိုင်ခဲ့ကြောင်းသာပြောပြီးတော့ရှန်နာရီသူ့အနေနဲ့အတိမပြုတ်နိုင်ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဆီးရီးယားမြောက်ပိုင်းကအယ်ဘတ်ဒါဒီပုန်းခိုနေတဲ့နေရာအပေါ်ဝင်ရောက်စီးနင်းနိုင်အောင်လို့လားနဲ့ချီအချိန်ယူပြင်ဆင်ခဲ့ရပြီးတော့အကြီးအကျယ်ထောက်လှမ်းချက်တွေသတင်းပေးသူတွေစီကရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့အတူအခွင့်အရေးပေးလာတဲ့အတွက်စီးနင်းနိုင်ခဲ့တာဖြစ်တယ်လို့လည်းသတင်းစာရှင်းပွဲမှာဗိုလ်ချုပ်ကြီးမက်ကန်စီကပြောကြားသွားပါတယ်။သမ္မတကိုအပြည့်အစုံရှင်းပြခဲ့ပြီးတဲ့နောက်စစ်စင်ရေးကိုဝါရှင်တန်စံတော်ချိန်စနေနေ့မနေ့9နာရီမှာလုပ်ဖို့အထူးတပ်ဖွဲ့ဝင်တွေကိုတူညွှန်ကြားခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်။